ိုဗစ်ကာယောဂါကြီးကြောင့်စီးပွားရေးအသုံးစီအနည်းဆုံးဖြစ်အောင်ရှင်ပြန်လာမဲ့အန္တရာယ်ကြောင့်အာရှကအထည်ချုပ်လူသမားတန်ပေါင်းများစွာဝင်ငွေပိုနှိမ့်ချပြီးအမျိုးသမီးတွေပိုဒုက္ခရောက်တော့မယ်လို့နိုင်ငံတကာလူသမားအဖွဲ့ကထုတ်ပြန်လိုက်ပါတယ်။နိုင်ငံတကာလူသမားအဖွဲ့ ILO ကကိုဗစ် -19 ကမ္ဘာကာယောဂါကြီးကြောင့်အလုတ်ချိန်ရှော့ခံဒါမှမဟုတ်အလုတ်ဖြုတ်ခံရပြီးဖြစ်တဲ့အလုတ်သမား40ရာခိုင်နှုန်းဟာအခုအချိန်ထိအလုတ်ပြန်ဝင်နိုင်သေးပဲအလုတ်ပြန်ဝင်နိုင်မဲ့သူတွေလည်းအရင်ခက်ခက်ခဲခဲရုန်းကန်ပြီးရထားတဲ့လူသားအခွင့်အရေးတွေပြန်ဆုံးရှုံးဖို့ရှိနေတယ်လို့မနေ့ကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။ဒီလူသမားတွေအနေနဲ့တကယ့်ကိုထိခိုက်နစ်နာဖို့အန္တရာယ်များနေပြီးစက်ရုံတွေဘက်မှလည်းအော်ဒါမှာတဲ့နာမည်ကြီးကုမ္ပဏီတွေရဲ့ဖိအားကြောင့်ဖြစ်သင့်ဖြစ်တိုက်တဲ့လုပ်ငန်းခွင်အခြေအနေကိုအောက်မှကန့်ချက်ရဖို့ခက်နေတယ်လို့ ILO ရဲ့ပိုကောင်းတဲ့လုပ်ငန်းအစီအစဉ်အဖွဲ့ကတာရာရန်ဂရန်ဂျန်ကဆိုပါတယ်။တာရာရန်ဂရန်ဂျန်ကပဲအရေးကြီးနေတာကအခုလိုသုံးစိတ်အနည်းဆုံးဖြစ်အောင်ပြန်ဆိုင်လုပ်နေတာကြောင့်လုပ်ပိုင်ခွင့်မရှိတဲ့အောက်ခြေလူသမားတွေအများဆုံးခံစားရမယ့်အခြေအနေမျိုးမရောက်ဖို့လိုတယ်လို့ဒီအလို့သမားတွေပေါ်ကိုဗစ်သက်ရောက်မှုအစီရင်ခံစာထုတ်ပြန်ပွဲမှာသတိပေးလိုက်ပါတယ်။ကိုဗစ်ကာလမှာဆိုင်တွေဆက်ယုံတွေပိတ်ထားရတာကြောင့်ဝဲလွားတွေကြကကုန်ကျန်းတင်ပို့မှုပြတ်တောက်ပြီးအခုလိုဒုက္ခရောက်တဲ့အထယ်ချုပ်လူသားတွေထဲမှာအာရှကမြန်မာပါဝင်ဘင်္ဂလားဒေ့ရှ်ကမ္ဘောဒီးယားတရုတ်အိန္ဒိယဖိလစ်ပိုင်အင်ဒိုနီးရှားဗီယက်နမ်ပါကစ္စတန်သရီလင်္ကာကအလို့သမားတွေပါဝင်တယ်လို့ဒီသုတေသနအစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။